Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်ဇူလိုင်လ31ရက်တနင်္လာနေ့ညနေခင်း 6:00 AM စီစဉ်တွေကိုလိုင်းတော်မီတာ7925ရုပ်ကနေတက်ထုတ်လွှင့်နေပါပြီရှင်ကျမနှောင်းလာပါဒီကနေ့စီစဉ်တွေတာဝန်ယူပြဆက်သွားမှာပါ
မင်္ဂလာညနေခင်းပါရှင်ကျမသင်္ကီထိုက်ပါရုရှားနိုင်ငံအတွင်းအမေရိကန်တန်ဝန်ထမ်း800နီးပါးရှော့ပစ်ဖို့ရုရှားသမ္မတကပြောဆိုလိုက်ပါတယ်မြောက်ကိုရီးယားရဲ့တက်ချင်းတဲ့ဒုံးကျည်ဆက်ဆက်မှုနဲ့ပတ်သက်ပြီးအမေရိကန်ဂျပန်နဲ့တောင်ကိုရီးယားခေါင်းဆောင်တွေဆွေးနွေးကြပါသေး။အာဖဂန်ကအီရတ်တန်ယုံကိုအသေးခံဘုံးခွက်သမား၄ဦးတို့ဒီကနေ့ဝင်ရောက်တိုက်ခိုက်ခဲ့ပါသေး။ဒီလိုထိတ်တန့်ရောက်တဲ့တဲ့တွေကိုကိုညာနိုင်တဲ့အတူကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။မေလလောက်ကစတင်ပြီးတော့သွေးလွန်တုပ်ကွေးအဖြစ်များနေတဲ့ရခိုင်ပြည်နယ်မှာလူထောင်ချီပြီးသွေးလွန်တုပ်ကွေးဖြစ်နေတယ်လို့တရားစင်ထက်မနဲ့သိဆုံးခဲ့ရတယ်လို့ဆိုပါရစေ
။ဒီကနေ့တောက်ကြပြီပေါ့နော်။တောက်ကြကြီးကဖြစ်တဲ့လူက1600ရဲ့1969
တည်တဲ့လူက16ယောက်ရှိ။ဒီနယ်ကျန်းမာရေးဦးစီးဌာနကဒေါက်တာဆန်ကျော့ခိုင်ပြောသွားတာပါရှင်။ပြည်စုံကိုတော့မကြခင်တင်ပြပါမယ်။ဒါအပြင် H1N1 ရာသီတုပ်ကွေးရောဂါကြောင့်အနည်းဆုံးလူ10ဦးထိသေဆုံးမှုရှိလာနေတဲ့အတွက်ကျန်းမာရေးအသိပညာပေးလုပ်ငန်းတွေကိုကျန်းမာရေးဝန်ကြီးဌာနနဲ့လွတ်တော်ပူးစည်ရေးပါကြည်ကြဲပြန်ပြန်လုပ်လာနေတဲ့တဲ့။ထိုင်းမြန်မာနယ်စပ်တခြားမှာရှိတဲ့စစ်ဘေးဒုက္ခသည်တွေကိုပြည်တွင်းနေရပ်ကိုပြန်လည်ပို့ဆောင်တာတွေမလုပ်ဖို့ KNU ကဘာကြောင့်တောင်းဆိုလိုက်တယ်လဲဆိုတဲ့တဲ့နိုင်ငံတကာသတင်းဆောင်ပါတပုတ်ကိုလည်းတင်ပြသွားဖို့ရှိပါတယ်။ခုအရင်ဆုံးတော့တနင်္လာနေ့နောက်ဆုံးရသတင်းတွေကိုမှတ်သင်ကြီးထိုင်းနဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင
်ရုရှားနိုင်ငံတွင်ကအမေရိကန်တန်ဝန်ထမ်း955ယောက်ရှော့ချဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကအမေရိကန်အစိုးရကိုပြောဆိုလိုက်ပါတယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ဝင်ရောက်ဆွတ်ဖက်ခဲ့မှုအပေါ်အမေရိကန်ဘက်ကတန်းခတ်ပိတ်ဆို့မှုတည်တည်ချမှတ်တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုဆောင်ရွက်တာဖြစ်ပါတယ်အမေရိကန်အစိုးရဘက်ကနောက်ထပ်လက်တုပ်ပြန်ဆောင်ရွက်ရုရှားဆိုရဘက်ကအမေရိကန်အပေါ်နောက်ထပ်လက်တုပ်ပြန်ဆောင်ရွက်နိုင်ပေမဲ့အခုချိန်ထိတော့မလုပ်သေးဘူးလို့လည်းရုရှားသမ္မတကရုရှားရုပ်တံတစ်ခုမှပြောဆိုသွားပါတယ်။ရုရှားသမ္မတအနေနဲ့မလိုအပ်ဖဲအကြောင်းမဲ့တက်တက်လှုပ်လိုက်တဲ့စိတ်မကောင်းစရာကိစ္စဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုပြီးဒီကိစ္စကိုတုံ့ပြန်ဖို့စမ်းစစ်နေတယ်လို့ပြောဆိုလိုက်ပါတယ်။အမေရိကန်လွှတ်တော်ကအီရန်မြောက်ကိုရီးယားတို့အပါအဝင်ရုရှားအပေါ်တန်းခတ်ပိတ်ဆို့မှုသစ်တွေကိုပြီးခဲ့တဲ့ကြာသပတေးနေ့ကအတည်ပြုခဲ့တာဖြစ်ပါတယ်။အခုတန်းခတ်ပိတ်ဆို့မှုကနိုင်ငံတကာဆက်ဆံရေးမှာအမေရိကန်တို့ရဲ့အလိုအမင်းရန်လိုမှုကိုပြသတာလို့လည်းရုရှားနိုင်ငံသားရဲ့ဝန်ကြီးဌာနကပြောဆိုခဲ့ပြီးပြီးခဲ့တဲ့တောက်ကြာနေ့မှာပဲတန်းပြဆောင်ရွက်မယ်အကြောင်းပထမဆုံးအချိန်ကြေညာခဲ့တာပါ။ရုရှားနိုင်ငံတွင်းကအမေရိကန်တန်တမန်တွေနဲ့ရုံးလုပ်ငန်းဆိုင်ရာဝန်ထမ်းအရေးအတွက်ကိုအမေရိကန်မှာရှိတဲ့ရုရှားဝန်ထမ်းအရေးအတွက်နဲ့အတူတူဖြစ်သွားအောင်ရှော့ချဖို့ရုရှားနိုင်ငံသားရေးဌာနကအဆိုပြုခဲ့တာဖြစ်ပါတယ်။ရုရှားနိုင်ငံတွင်းအမေရိကန်တန်ဝန်ထမ်း455ယောက်ထိရောက်အောင်ဩဂုတ်လကုန်ပိုင်းမှာအပြီးသတ်ရှော့ချဖို့ရုရှားနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုတာဖြစ်ပါတယ်။ဒီလိုလက်တုံပြန်ဆောင်ရွက်မှုကိုအစောကတည်းကလုပ်ရမှာလို့လဲရုရှားဒုတိယနိုင်ငံသားရေးဝန်ကြီးကသူ့ရဲ့အမြင်ကိုမနစ်တင်းတင်းကနေနေမှာ ABC သတင်းဌာနနဲ့လုပ်တဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုသွားပါတယ်ရှင်
။အမေရိကန်ဒုသမ္မတ Mike Pence ကနေတိုးအဖွဲ့ရဲ့မဟာမိတ်တွေဖြစ်တဲ့ Estonia, Latvia နဲ့ Lithuania နိုင်ငံတွေကိုအကူအညီပေးဖို့ကတိပြုလိုက်တဲ့တစ်ချိန်တည်းမှာပဲအဲ့ဒီ Baltic ဒေသနိုင်ငံတွေအတွက်ရုရှားနိုင်ငံရဲ့ကြောက်စရာကောင်းတဲ့ရန်လိုမှုထက်ကြီးမားတဲ့တခြားချင်းချောင်းမှုမရှိဘူးလို့သူကပြောလိုက်ပါတယ်။အခုချိန်မှာရုရှားနိုင်ငံဟာနိုင်ငံကနယ်နိမိတ်တွေကိုအင်အားသုံးပြီးတော့ပြန်ရေးဆွဲဖို့ဆက်ပြီးစူးစမ်းနေသလိုနိုင်ငံရဲ့ဒီမိုကရေစီနဲ့အချုပ်အခြာအာဏာကိုထိခိုက်အောင်လုပ်နေပါတယ်။ဒါ့အပြင်ဥရောပရဲ့လွတ်လပ်တဲ့နိုင်ငံတွေကြားမှာတနိုင်ငံနဲ့တနိုင်ငံသွေးကွဲအောင်လုပ်နေတယ်လို့ဒုသမ္မတ Pence ကပြောပါတယ်။အမေရိကန်သမ္မတ Donald Trump လက်အောက်မှာအမေရိကန်ပြည်ထောင်စုအနေနဲ့ Baltic နိုင်ငံကိုပဲဖြစ်ဖြစ်တခြားကျွန်တော်တို့နဲ့မဟာမိတ်စာချုပ်ချုပ်ထားတဲ့ဘယ်နိုင်ငံကိုမဆိုအင်အားသုံးချင်းကြောက်တာတွေခြောက်လန့်တာတွေဩဇာလွှမ်းမိုးဖို့လုပ်တာတွေကိုလက်ခံသွားမှာမဟုတ်ဘူးလို့သူကပြောလိုက်ပါတယ်။အမေရိကန်ဒုသမ္မတ Pence ကအက်စတိုးနီးယားနိုင်ငံမြို့တော်တာလင်းမှာအက်စတိုးနီးယား၊လက်တဗီးယားနဲ့လစ်သွေးနီးယားသမ္မတအင်နဲ့တွေ့ဆုံပြီးတဲ့နောက်သူကအဲ့လိုပြောကြားခဲ့တာပါ။အမေရိကန်ဒုသမ္မတ Pence ကရုရှားနိုင်ငံနဲ့ဆက်ဆံရေးတိုးတက်လာဖို့မျှော်လင့်ကြောင်းဒါပေမဲ့ရုရှားဆိုရကမကြသေးခင်ကလုပ်ခဲ့တဲ့တန်တမာရေးလှုပ်ဆောင်ချက်တွေကြောင့်တော့အမေရိကန်နဲ့မဟာမိတ်တွေရဲ့လုံခြုံရေးကိုထိခိုက်စေမှာမဟုတ်ဘူးလို့သူကပြောကြားလိုက်ပါတယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံရဲ့တိုက်ချင်းဖြစ်ပေတင်းတက်ဒုံးကျည်ဆန်းတက်မှုတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကဂျပန်တောင်ကိုရီးယားတို့နဲ့တန်တမာရေးအရေးပေါ်တိုင်ပင်ဆွေးနွေးပါတယ်။ဂျပန်ဆန်တော်ချိန်တနင်္လာနေ့မနေ့ခင်းမှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အမေရိကန်သမ္မတထရန့်တို့တယ်လီဖုန်းနဲ့တနာယီနီးပါးကြာဆွေးနွေးခဲ့ကြတာပါ။ မြောက်ကိုရီးယားရဲ့ဆောင်ရွက်ချက်ကအမေရိကန်၊ဂျပန်၊တောင်ကိုရီးယားနဲ့တခြားနိုင်ငံတွေအပေါ်စိုးရိမ်ပွဲကြီးထွားလာတဲ့ဓာတ်ရိုက်ချင်းချမှုဖြစ်တယ်ဆိုတာကိုနှစ်နိုင်ငံကောင်းဆောင်တွေသဘောတူခဲ့ကြပြီးတန်တမန်ရဲ့အရာရောစီးပွားရေးအရာပါပို့ပြီးဖိအားပေးကြဖို့ကတိပြုခဲ့တယ်လို့အမေရိကန်သမ္မတအင်ပြူရောကြေညာချက်ကဖော်ပြပါတယ်နောက်ထပ်ရေးယူဆောင်ရွက်ရမယ်ဆိုတာကိုနှစ်ဖက်တို့သဘောတူခဲ့တယ်လို့လဲဂျပန်ဝန်ကြီးချုပ်အာဘေကသတင်းထောက်တွေကိုပြောပါတယ်အားလိုက်ရယူထားတဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်ချန်ကိုလည်းအမေရိကန်သမ္မတထရန့်ကဖုံးခေါ်ခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ကာကွယ်စနစ်တွေတိုးတက်ခိုင်မာရေးနဲ့မြောက်ကိုရီးယားရဲ့ချင်းချမှုကနေပြည်သူတွေဘေးကင်းလုံခြုံရေးဂျပန်နဲ့အမေရိကန်တို့တွန်းမြင်ဆောင်ရွက်သွားမယ်လို့ဂျပန်ဝန်ကြီးချုပ်အာဘေကပြောဆိုထားပါတယ်ရှင်
။ဗင်နီဇွဲလားနိုင်ငံရဲ့ဖွဲ့စည်းပုံကိုပြန်လည်ပြင်ဆင်ရေးဆွဲမယ်တိုင်းပြည်ပြည်လွတ်တော်ဖွဲ့စည်းရေးအတွက်တင်းငွေနေနေကရွေးကောက်ပွဲဟာကြီးမားတဲ့အောင်မြင်မှုဖြစ်တယ်လို့ဗင်နီဇွဲလားသမ္မတနီကလပ်စ်မာဒူရိုကပြောလိုက်ပါတယ်။ဗင်နီဇွဲလားပြည်သူတွေကတိုင်းပြည်ပြည်လွတ်တော်ကိုမဲပေးခဲ့ကြတယ်လို့သူကပြောပါတယ်။နိုင်ငံတွေကတချို့ပြည်နယ်တွေမှာမဲဆန္ဒရှင်တွေဟာပြည်သူစစ်တွေရဲ့ကြီးစံတွေကိုအန်တုပြီးမဲပေးခဲ့ကြသလိုမြစ်တွေတောင်တွေကိုဖျက်ပြီးတော့ဒီလွတ်တော်အတွက်မဲပေးခဲ့ကြပါတယ်လို့သူကပြောပါတယ်။အတိုက်ခံတွေကတော့လူလူထောက်ခံမှုမရှိတဲ့ဒီရွေးကောက်ပွဲကနေဆိုရှယ်လစ်အာဏာရှင်စနစ်ထွက်ပေါ်လာမှာဖြစ်ပြီးဗင်နီဇွဲလားပြည်သူတွေကိုလည်းရွေးကောက်ပွဲကိုသဘိမောက်ဖို့တောင်းဆိုခဲ့ပါတယ်။မြို့တော်ကာရာကတ်စ်ကမဲယုံဒါဇင်ပေါင်းများစွာမှာတော့မဲပေးတဲ့သူတွေမရှိခဲ့ပါဘူး။ဒီရွေးကောက်ပွဲကဗင်နီဇွဲလားပြည်သူတွေရဲ့ကိုယ်ကျမကိုဖန်တီးပိုင်ခွင့်ကိုထိခိုက်စေခဲ့တယ်လို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Heather Nowak ကပြောပါတယ်။ဒါ့အပြင်ဗင်နီဇွဲလားနိုင်ငံမှာအာဏာရှင်စနစ်ဖြစ်ပေါ်လာဖို့အတွက်လှုပ်ဆောင်ခဲ့တဲ့သူတွေကိုအ мян ဆုံးနဲ့အပြင်းထန်ဆုံးရေးယူသွားမယ်လို့သူမကပြောပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ် Nikki Haley ကလည်းမဒူရိုရဲ့အတူရောင်ရွေးကောက်ပွဲကအာဏာရှင်စနစ်ကိုဥတည်စေတဲ့နောက်ထပ်ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ပြောပါရယ်။အမေရိကန်ပြည်ထောင်စုအနေနဲ့တရားမဝင်အစိုးရကိုလက်ခံမှာမဟုတ်ဘဲဗင်နီဇွဲလားပြည်သူတွေနဲ့ဒီမိုကရေစီစနစ်အောင်မြင်ပါစေလို့ပြောလိုက်ပါရယ်။အမေရိကန်အစိုးရကတော့သမ္မတမဒူရိုအစိုးရအဖွဲ့ရဲ့ထိတ်တန့်ကောင်းဆောင်တချို့ကိုစီးပွားရေးတန်ခတ်ပိတ်ဆို့တာတွေလှုပ်ထားပြီးဖြစ်ပါရယ်ခင်ဗျာ။
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေမြန်မာပိုင်းစစ်စင်ရဲ့တနင်္လာနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကအီရတ်တန်ယုံကိုအတေကံဘုံခွသမား၄ဦးတို့ဒီကနေ့တနင်္လာနေ့မှာတိုက်ခိုက်ခဲ့ပါတယ်။ကာဘူးမြို့တော်ကအီရတ်တန်ယုံတိုက်ခိုက်ခံရမှုက၄နာရီညီပါကြာမြင့်ခဲ့ပြီးတဲ့နောက်အခုတော့ပြီးဆုံးသွားပြီလို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနကအကြေပြုပါတယ်။တိုက်ခိုက်သူ၃ဦးကိုအာဖဂန်လုံခြုံရေးတပ်ဖွဲ့တွေကပစ်တက်ခဲ့ပြီးရဲတပ်ဖွဲ့ဝင်2ဦးဒဏ်ရာရရှိတဲ့အကြောင်းနောက်တန်ယုံဝန်ထမ်းတွေထိခိုက်ဒဏ်ရာရမှုမရှိခဲ့ဘူးလို့ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကသူတို့ရဲ့သတင်းဌာန ACMET သတင်းအေဂျင်စီကနေတဆင့်ပြောဆိုထားပါတယ်။အသေးခံဘုံခွဲသမားတဦးကအဝင်ဂိတ်တကားကြီးကိုဖောက်ခွဲလိုက်ပြီးတဲ့နောက်တခြားတိုက်ခိုက်သူတွေကိုတန်ယုံဝင်းအတွင်းကိုဝင်ဖို့လမ်းဖွင့်ပေးလိုက်တာဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။ဒီနေ့အတွင်းကာဘူးမြို့တော်မှာစစ်သွေးကြွတွေရဲ့တိုက်ခိုက်မှုကြောင့်ရဲသားအများအပြားသေဆုံးရပြီလည်းဖြစ်ပါတယ်။2019ခုနှစ်ပထမ6လတာကာလအတွင်းအာဖဂန်နိုင်ငံမှာလက်နက်ကင်ပဋိပက္ခတွေကြောင့်တေဆုံးသူ1600ကျော်တဲ့က20ရာခိုင်နှုန်းကမြို့တော်ကာဘူးမှာဖြစ်ပျက်ခဲ့တာလို့လဲကုလသမဂ္ဂရဲ့အစိုးရခန်းစာတစ်ကြောင်ကဖော်ပြထားပါတယ်ရှင်
။ဩစတြေးလျနိုင်ငံမှာလင်းတစ်စင်းကိုဖောက်ခွဲဖျက်ဆီးတိုက်ခိုက်မဲ့အစည်းအဝေးကိုအာဏာပိုင်တွေကတားဆီးလိုက်ပြီးတဲ့နောက်နိုင်ငံတော်ကလေစိတ်တွေမှာခီးဆောင်အိတ်တွေကိုအသေးစိတ်စစ်ဆေးတာတွေလုပ်ပြီးလုံခြုံရေးတွေတုံ့ပြန်ထားပါတယ်။အစ္စလာမ်အစိုးရတွေကလင်းခီးတွေတွေကိုအစိမ့်ငွေတွေအသားကျိတ်ဆက်လို့ပုံဖြတ်ထားတဲ့လက်လုပ်ပုံနဲ့တိုက်ခိုက်ဖို့စီစဉ်နေတယ်လို့ဩစတြေးလျသတင်းစာတစောင်းကပြောကြားချက်နဲ့ပတ်သက်ပြီးတော့ဝန်ကြီးချုပ်မာကွန်တမ်ဘိုးနဲ့နယ်စပ်လုံခြုံရေးဝန်ကြီးပီတာဒတ်တန်တို့ကမှတ်ချက်ပြီးပြောဆိုဖို့ညွှန်ဆန်ခဲ့ပါတယ်။စစ်နီမျိုးမှာစနေနေ့ကဝင်ရောက်စီးနှင်းမှုအတွင်လက်မနော်နယ်ဘောဩစတြေးလျနိုင်ငံသားတားဖာ၄ဦးကိုဖမ်းဆီးလိုက်ပါတယ်။ဒါပေမဲ့သူတို့ကိုအခုချိန်ကြီးတော့စွဲချက်မတင်ရသေးပါဘူး။တိုက်ခိုက်ဖို့ကြံစည်တဲ့သူတွေဟာပုံမှန်လုံရုံလို့ဆင်မဟုတ်တဲ့ဘုံကိုပြုလုပ်နေပြီးအဲ့ဒီဘုံကလူတွေတေးအောင်ဒါမှမဟုတ်မေ့သွားအောင်အစိတ်တန်းငွေတွေထုတ်နိုင်ပွဲရှိတယ်လို့အဲ့ဒီဩစတြေးလျသတင်းစာကအမီမဖော်တဲ့သတင်းရင်းမြစ်တွေကိုကိုးကားပြီးတော့ရေးသားခဲ့ပါတယ်။စင်နီမျိုးကသတင်းလီတယ်လီဂရက်သတင်းစာကတော့ဖောက်ခွဲရေးသမားတွေဟာရေးပေါ်စာရင်းနဲ့ဘုံလုပ်ပြီးတော့အထက်ကဖောက်ခွဲရေးပစ္စည်းတွေကိုတော့အသားကျိတ်ဆက်လို့မိဖို့ကြောင့်သုံးပစ္စည်းကိုအသုံးပြုဖို့စီစဉ်ထားတာဖြစ်တယ်လို့ဖော်ပြပါတယ်။တိုက်ခိုက်ဖို့စီစဉ်ထဲမှာအဲ့ဒီပစ္စည်းကိုလက်ဆွဲအိတ်ထဲမှာထည့်ပြီးတော့စင်နီကနေအရှေ့လယ်ပိုင်းကိုသွားတဲ့လေယာဉ်ပေါ်ကိုခိုးသွဲတည်သွားဖို့ဖြစ်တယ်လို့ပ ြောပါရယ်ခင်ဗျာ
ဗီယက်နမ်တက်ချလှုပ်ရှားသူ၄ဦးကိုရဲကဖမ်းပါတယ်ဗီယက်နမ်နိုင်ငံရဲ့အာဏာရကွန်မြူနစ်ပါတီကဝေဖန်မှုတွေကိုဆက်ဆက်ထိမှတ်နိုင်ဖြစ်လာတာကိုအခုဖမ်းဆီးမှုတွေကတက်တည်ပြနေတာလို့လည်းဝေဖန်သူတို့ကပြောပါတယ်အစိုးရဖြုတ်ချရေးရည်ရွယ်ဆောင်ရွက်မှုတွေမှာပတ်သက်တဲ့ဆိုတဲ့ဆွဲချက်နဲ့တက်ချလှုပ်ရှားသူတွေကိုဖမ်းဆီးတာဖြစ်ပါတယ်ဖမ်းပန်ထရိုင်းငွင်းထရန်တန်ထရွန်မန်တူနဲ့ငွင်းဘဲထရန်ယန်တို့ဖမ်းဆီးခံရတာဖြစ်ပါတယ်ဖမ်းခံရသူတွေအနေနဲ့ရှင်းနေလိုက်ပါဆောင်ရွက်ခွင့်ရမရကလည်းတည်တည်ချာချာမသိရပါဘူးအခုဖမ်းခံရသူ၄ဦးတို့ကတော့လွန်ခဲ့တဲ့2015ခုနှစ်ကအစိုးရစန့်ကျင်ရေးဝါဒဖြန့်မှုနဲ့ဖမ်းခံရတဲ့ရှင်းနေငွင်းဘန်တိုင်းနဲ့အချိအဆက်ရှိသူတွေဖြစ်ပါတယ
်အခေါ်ဆောင်မှုနဲ့တရားစွဲခံထားတဲ့ Real Madrid နဲ့ Portuguese ရှေ့တန်းတိုက်စင်မှု Cristiano Ronaldo ဟာ Madrid မြို့ကပိုဆွေးလို့လာကွန်တရားရုံးကိုဒီကနေ့လာရောက်ထွက်ဆိုခဲ့ပါတယ်ရိုနယ်ဒိုဟာအမေရိကန်ဒေါ်လာ 18.3 သန်းအခွန်ရှောင်ခဲ့တယ်ဆိုပြီးတော့ဆွဆွဲခံထားရတာပါအသက်32နှစ်ရှိပြီရိုနယ်ဒိုဟာ2011ကနေ14ခုနှစ်အတွင်းမှာသူနဲ့ပတ်သက်တဲ့ပုံအသုံးပြုခွင့်ကရတဲ့ဝင်ငွေတွေကိုဖုံးကွယ်ဖို့အတွက်စီးပွားရေးလုပ်ငန်းကိုတမင်တကာအသုံးပြုခဲ့တယ်လို့စပိန်အာဏာပိုင်တွေကပြောပါတယ်ရိုနယ်ဒိုကတော့ဒီဆွဲချက်တွေပေါ်မှာငြင်းဆိုထားပါတယ်တကယ်လို့ရိုနယ်ဒိုအနေနဲ့ဝင်ငွေရှောင်မှုနဲ့အပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ခဲ့မယ်ဆိုတော့သူဟာဒဏ်ငွေကြီးကြီးမားမားပေးဆောင်ရမှာဖြစ်တယ်လို့ထောင်တန်လဲကြားခံရပါရှိနိုင်ပါတယ်ခင်ဗျာ
သတင်းလာနေညနေခင်းထိတ်တန့်ရောက်သတင်းတွေကိုမတ်တင်ရေးထိုင်တဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်ရှင်ရှိခိုင်ပြည်နယ်အတွင်းကမြို့နယ်အတော်များများမှာမေလအလောက်ကစတင်ပြီးတွဲလုံတုပ်ကွေးဖြစ်တဲ့သူများနေပြီးတော့စစ်တွေမှာလူဦးရေ၄ဦးထပ်မံတည်ဆုံခဲ့ရတယ်လို့ရှိခိုင်ပြည်နယ်ကျန်းမာရေးဦးစီးဌာနကအတည်ပြုပါတယ်။ဒါ့အပြင်ဒီနှစ်မှာလူဦးရေ1800နီးပါးလောက်လဲတွဲလုံတုပ်ကွေးဖြစ်နေတယ်လို့ဆိုပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးအမကသတင်းပေးပို့ထားပါတယ်
။ရှိခိုင်ပြည်နယ်အတွင်းမှာတွဲလုံတုပ်ကွေးရောဂါကြီးအဖြစ်များနေပြီးဇူလိုင်လ28ရက်နေ့ထိစည်ရင်းအရဆိုရင်1900ကျော်ရှိသွားပြီဖြစ်တဲ့အကြောင်းသိဆုံးတဲ့သူတွေရှိတဲ့အကြောင်းကိုလည်းပြည်နယ်ကျန်းမာရေးဦးစီးဌာနကလက်ထောက်ညွှန်ကြားရေးမှူးဒေါက်တာစံကြော့ခိုင်ကပြောပါတယ်
။အော်ဟုတ်ကဲ့ကျွန်တော်ကဒီကျန်းတဲ့တောက်ကြာကြီးပေါ့နော်တောက်ကြာကြီးကဖြစ်တဲ့လူက1969တည်တဲ့လူက18ယောက်ရှိဟုတ်ကဲ့ဒီတကယ်တော့ပါအဲဒီနှစ်ကယင်းနှစ်တင်နေကြလို့ရှိတော့ဖြစ်နေရတယ်ပေါ့ကျွန်တော်က
ရခိုင်ပြည်နယ်အတွင်းကမြို့နယ်အတော်များများမှာမေလလောက်ကစပြီးသွေးလွတ်တုပ်ကွေးရောဂါတွေဖြစ်ပွားနေတာပါစစ်ပေမျိုးမှာတော့သွေးလွတ်တုပ်ကွေးဖြစ်ပွားတဲ့ရာဂိုင်းနှုန်းကဒီနှစ်မှာများတဲ့အတွက်သတိမေးတဲ့လူနာတွေတိတ်ဆုံးတဲ့လူနာတွေရှိနေတယ်လို့လည်းစစ်တွေမြို့ကန်တူဖြစ်တဲ့ဦးတန်းထွန်းကလည်းပြောပါတယ
်သွေးလွတ်တုပ်ကွေးဖြစ်တဲ့လူကတော့များတယ်ခင်ဗျသွေးလွတ်တုပ်ကွေးကဟောပေါ့အေးပေါ့နော်အေးဒီမေလောက်ကနေစတာစစ်တွေစီးရင်ကြီးမှာသွေးလွတ်တုပ်ကွေးလူနာပေါင်း450ကျော်ရှိတယ်ခင်ဗျကျတော့ဒီနှစ်ကတော့စွန့်တုပ်ကွေးဖြစ်တဲ့လူကြီးတော့များတယ်။အဲဒီမှာ950ရာရှော့ဖြစ်တယ်။ဟိုဆုံးသွားတဲ့ကလေးက3-4ယောက်လောက်ရှိတယ်။ခန်းတပြေလုံးမှာတော့16ယောက်လောက်ရှိနေမှာချင်းနဲ့
စစ်တွေကြောက်တော့မင်းပြတောင်ကုန်းစတဲ့မြို့တွေမှာတော့သွေးလွတ်တုပ်ကွေးအဖြစ်များနေတဲ့မြို့နယ်တွေဖြစ်တဲ့အကြောင်းပြည်နယ်ကျန်းမာရေးဦးစီးဌာနကပြောပါတယ်။ပြီးခဲ့တဲ့နှစ်ကထက်3ဆခန့်ပိုများနေတာကြောင့်ချင်းနေပေါက်ဖွားရနေရာတွေကိုစေးချမ်းလာတွေကိုလည်းဇက်တိုက်လုပ်ခဲ့ရတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့ဆိုရင်သွေးလွန်တုပ်ကွေးဖြစ်နေတဲ့လူနာအရေအတွက်က1900ကျော်ရှိပြီးကလေးတငယ်တွေအဖြစ်များနေတယ်လို့သိရပါတယ်။ရမကြီးဦးစီးဌာနကတော့ချင်းနေပေါက်ဖွားတဲ့နေရာတွေမှာရေတွေလဲလှယ်ပေးဖို့ဒီချင်းကြိုက်တာတွေမခံကြဖို့အတွက်လည်းတိုက်တွန်းနှိုးဆော်ထားပါတယ်။ရခိုင်ပြည်နယ်အတွင်းမှာတော့သွေးလွန်တုပ်ကွေးရောဂါကကပ်ရောဂါအသွင်မျိုးမရှိပေမဲ့သွေးလွတ်တုပ်ကွေးဖြစ်ပွားတဲ့နှုန်းကအရင်နှစ်ကထက်ပိုများလာတယ်တော့ရှိတယ်လို့လည်းပြည်နယ်ကျန်းမာရေးဦးစီးဌာနကပြောဆိုခဲ့ပါတယ်ရှင်
။မအေးအေးမပါရှင်။အခုတော့ H1N1 ရာသီတုပ်ကွေးသတင်းဆက်ပါမယ်။ H1N1 ရာသီတုပ်ကွေးရောဂါကြောင့်အနည်းဆုံးလူ10ဦးအထိသေဆုံးမှုရှိလာနေတဲ့အတွက်အများပြည်သူကြားကူးစက်ခြင်းကိုကြိုတင်ကာကွယ်နိုင်တဲ့ကျန်းမာရေးအသိပညာပေးလက်ကမ်းစာဆောင်တွေ၊ပိုစတာတွေနဲ့နှာခေါင်းစည်းတွေဖြန့်ဝေရာတွေကိုကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့အတူလူမှုအဖွဲ့အစည်းတွေ၊လွှတ်တော်ကိုယ်စားလှယ်တွေကပါပူးပေါင်းဆောင်ရွက်နေကြပါတယ်။တကယ်လို့မိမိမှာ H1N1 တုပ်ကွေးရောဂါလက္ခဏာခံစားနေရတယ်လို့တန်ရရှိရင်ချက်ချင်းနှိစက်ရကျန်းမာရေးဌာနကိုအမြန်ဆုံးဆက်သွယ်ပြီးကုသမှုခံယူပါလို့လည်းကျန်းမာရေးဦးစီးဌာနကတိုက်တွန်းနေပါတယ်။မဆူမွန်ကဆက်ပြောပြပါမယ်ရှင်။
မြန်မာနိုင်ငံတွင်းလက်တလောဖြစ်ပွားနေတဲ့H1N1ရာသီတုတ်ကွေးရောဂါနဲ့ပတ်သက်ပြီးဇူလိုင်လ၂၁ရက်နေ့ကနေဇူလိုင်လ၃၀ရက်နေ့အထိတနင်္ဂနွေတိုင်းတာနဲ့လက်တလောပြင်းထန်သက်ရှူလမ်းကြောင်းပိုးဝင်ရောဂါနဲ့ဆေးရုံတက်ရောက်ကုသသူကတရာ၈၂ဦးရှိခဲ့ပြီးသူတို့အထက်ကမှာH1N1တွေ့ရှိတဲ့လူနာပေါင်းက၅၁ဦးထိရှိနေပါတယ်။သေဆုံးသူကတော့၁၀ဦးထိရှိသွားပြီလို့ပြည်သူ့ကျန်းမာရေး
ကျမရဲ့အသည့်ပညာပေးလှူရှားမှုတွေကိုဆောင်ရွက်နေကြပါတယ်ဒီလိုလှူရှားမှုတွေတဲ့ရန်ကုန်တိုင်းဒေသကြီးကလွှတ်တော်ကိုယ်စားလှယ်ဦးဖြစ်တဲ့ဦးနေဖုံးလက်ကလည်းသူ့ကိုယ်တိုင်ဦးဆောင်ပြီးဆောင်ရွက်နေတဲ့ပညာပေးလှူရှားမှုနဲ့ပတ်သက်လို့အခုလိုပြောပြပါတယ်ကောင်းဝဲမှာတော်ရင်ဒါပြန်နှံမှုတွေကတော့အသိမဖြစ်ပါဘူးအဲ့ဒါကြောင့်မလို့ဒီအဓိကတော့ကျွန်တော်တို့ဒီကိုယ်တိုင်ရှင်
ကျွန်တော်တို့ကပြည်ပြည်လူလူတော့မြားတယ်ခင်ဗျာဒီတော့တို့ကွေးကဘိုးဘိုးလေးကျန်ယူကနိုင်ငံတကာအကူအညီပေးရဖွဲ့အစည်းတွေကိုတိုက်တွန်းတောင်းဆိုခဲ့ပါတယ်ဖီယိုအစ်ဒရင်ထောက်နိုင်ကုန်အင်ကဒီအကြောင်းသတင်းပေးပို့ထားပါတယ်ရှင်ဟုတ်ကဲ့ပါကျန်ယူကရင်မြို့သားစီယုံပါဝင်ကရင်ပြည်နယ်တွင်းကဒီကလက်နက်ကန်ဖွဲ့စည်းအများစုဟာမြန်မာအစိုးရနဲ့အပြစ်ခံရစရေးသဘောတူညီချက်ရရှိထားတယ်လို့တ
ဒီနေ့ကတော့ဒုက္ခသည်တွေနေရပြနိုင်ဖို့အရေးကိစ္စကိုအစိုးရအာဏာပိုင်တွေရောနိုင်ငံတကာကပါပြောဆိုလုပ်ကိုင်မှုတွေရှိနေပါတယ်အထူးသဖြင့်အနေချင်းထိုင်းနိုင်ငံနဲ့နေဆာစီးပွားရေးစုံနဲ့တမဟာပြီးဂုံသွေးရေးလုပ်ငန်းသုံးမြို့ဖို့ပြင်ဆင်လာတဲ့အချိန်ထဲမှာနေဆာတချောက်ဒုက္ခသည်စခန်းတွေကိုပါပိတ်ပြဖို့စဉ်းစားချက်တွေရှိလာပါတယ်
Tabumele, Toga, the Nia Yin, Piambu, Kesaha, Akulu, Chini, New Mamma, Pina, and Dibulu, Kayan, you Papu Kayan, Twimu, Salt Head, they got your water.
ဒီလိုလောလောဆယ်နိုင်ငံရေးဆွေးနွေးပွဲအခြေအနေလည်းအနည်းသာရပြည်လိုက်လို့ရှိတယ်။မေအကြဘူးပြည်သူတို့လေရရင်ဒီပဲနေရာဒေသကိုလည်းစစ်တာပန်နေပြီးတော့တနေရာမှာပြန်ဆောက်ပြတယ်မရှိသေးလို့သူတို့မပြရဲလို့အဲ့ဒီလိုအကြံညာတောက်ခါလာတဲ့အပေါ်မှာကျွန်တော်တို့အစည်းအဝေးခေါ်ပြီးတော့အဲ့ဒီအခြေအနေတွေဆွေးနွေးကြတယ်။နိုင်ငံတကာကူညီပေးရဖွဲ့ဖို့ပဲကျွန်တော်တို့ဦးတည်ပြီးတော့တောင်းဆိုရရှိပ
ဒီနေ့ရဆုံခွာပြည်သူလူထုတွေနဲ့ဒုက္ခသည်တွေကိုထောက်ပံ့ရင်းနှိမ့်ဆွနေပွဲမှာကြရန်ရဖက်လူထုဖွဲ့စည်းဆက်ဖွဲ့ကကိုယ်စားလှယ်တွေတက်ရောက်ခဲ့ပြီးတင်ပြဆွေးနွေးချက်ပေါ်မှာခြေခံပြီးတော့တင်ကနေ့မှာကြီးညာချက်ထုတ်ပြန်ခဲ့တာပါနိုင်ငံတကာကူညီပေးရေးဖွဲ့တွေအနေနဲ့
ဒီရတွေမငင်းချမ်းသေးတဲ့အနေထားကြောင့်နေရရင်ကိုပြန်ဖို့အချိန်မပေးရဘူးလို့ဖပုံခရိုင်ကအီတူတာအန်ဒီဘီစခန်းတွေတွေနေနဲ့ဒီရတွေမငင်းချမ်းသေးတဲ့အနေထားကြောင့်နေရရင်ကိုပြန်ဖို့အချိန်မပေးရဘူးလို့ဖပုံခရိုင်ကအီတူတာအန်ဒီဘီစခန်းတွေတွေနေနဲ့ဒီရတွေမငင်းချမ်းသေးတဲ့အနေထားကြောင့်နေရရင်ကိုပြန်ဖို့အချိန်မပေးရဘူးလို့ဖပုံခရိုင်ကအီတူတာအန်ဒီဘီစခန်းတွေတွေနေနဲ့ဒီရတွေမငင်းချမ Boma, Amaka Jemishi, Kalapalo, Turu, Lowa, Nia Yupia, Mia Jagulu, Turu, Elwe, Pioni Jade.
Sakane Gidu in it, Nangaraga, Kunji Paye, TBB, Ziga, Pede, Kunji, Bo, Miku, Niara, Kunji Piaka, Gamasuya, Kakashila, Nindelu. It do that Sakane, Teosia, Pole, Kali, Laga, Piovare.
Little like a bomb, let me see your Siway Lajori, but a cool, let me see your sort of door or to Kayon at the ball.
And the Vizakandra, Kay and Ugani, Tauba Bidu and Messu, we met. Yishi Mayati, Bukakam and Lule, Teusia got your water. He do that, Doga the Sagana, and she Tonya Connorset Joshibi, Louis Tonga Nibashibido. You came Yamatamrona, Kay and Uruja, Chipwaka, see Yipitibuka Galarima, Niagan, and Tension Lara to the Chipare. Nangaraga Gunji Paye Ponine, and the Vizakango, Reza Katamashibi. တခြားသုခတဲ့စခန်းတွေကိုလည်းဒီနေ့မှာရိခါရှင်းချလိုက်တာပါ။ခိုင်းမှာနေစားတဲ့ကြောင့်မှရှိတဲ့မဲလအုံးပြန်နုဖို့မဲလဦးမဲရမိုးခန်းဟင်ပန်တုံယံဒယင်းနေမှတ်တဲ့အမှတ်နဲ့စားတဲ့ဒုက္ခတဲ့စခန်းကူကူမှာလက်ရှိဒုက္ခတဲ့ဥယျာဉ်တသိန်း
နေစာဖြတ်ကျော်ကူညီထောက်ပံ့မှုတွေကိုဆက်လက်ပံ့ပိုးပေးဖို့နဲ့ပြည်တွင်းနေရစုခွာပြည်သူလူထုတွေအပါအဝင်ဒုက္ခသည်တွေကိုပြန်လည်ပို့ဆောင်ခြင်းများမပြုလုပ်ဖို့ဒီကနေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပါတယ်ခင်ဗျာ။ လူစုလူဝေးကိုထိမှုဆိုတဲ့အကြောင်းပြချက်နဲ့ဒေသအာဏာပိုင်တွေကပါအဲ့အဆောင်ကိုဖျက်ဆီးပစ်လိုက်ပါတယ်။လူစုလူဝေးနဲ့ဥပဒေမဲ့ကြိုးပမ်းချက်ပေါ်မှာအာဏာပိုင်တွေကအခုလိုဥပဒေပြင်ပကန်တွယ်ခဲ့တာကြောင့်မလို့မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအတွက်တော့မေးခွန်းထုတ်စရာဖြစ်လာပါတယ်။ဒါကြောင့်မလို့လူအုပ်သုံးပြီးတော့ဥပဒေချိုးဖောက်တာတွေရာဇဝတ်မှုကျူးလွန်တာတွေကိုအာဏာပိုင် ဖြစ်ပါတယ်ဒါမှမဟုတ်စာနယ်ဖြစ်စီအတန်ဖိုင်နယ်ဖြစ်စီကိုယ့်ရဲ့မြင်ကိုယ့်ရဲ့မိဂုဏ်တွေကိုပြပထားလို့လည်းရပါတယ်ဗီအိုအီမြန်မာဝိုင်းရဲ့ဖုန်းနံပါတ်က2392 3799လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့bamis@vioenews.com ဖြစ်ပါတယ်တာဝန်ဆွေးနွေးပြီးမှကြားမယ်တော်ရှင်တွေကိုကျေးဇူးတင်ပါတယ်
နောက်ဆက်အင်္ဂါနေ့ညတိုင်းလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ ဗင်နီဇွဲလားနိုင်ငံမှာဒီကနေ့ကျင်းပတဲ့အငြင်းပွားပွဲရွေးကောက်ပွဲမှာပါဝင်အရွေးခံမဲ့ကိုယ်စားလှယ်လောင်းလက်ဖြင့်အတိုက်အခံတအူးလက်ဖြစ်သူဟာတပ်ဖြတ်ခံရပါတယ်။အတိုက်အခံအာစီယွန်ဒီမိုကရက်တစ်ပါတီဝင်အသက်35ကျော်နဲ့အရွယ်ရှင်တွေဟာစနေနေ့နောက်ပိုင်းတုန်းကသူ့နေအိမ်မှာပြစ်ဒဏ်ခံရတာပါ။လွန်ခဲ့တဲ့လေလအတွင်းဗင်နီဇွဲလားနိုင်ငံမှာနိုင်ငံရေးမတည်မငြိမ်မှုတွေကြောင ယ်ဆလာဒီစာဟုတ်ရဲ့တရင်လောက်ကိုအောင်ကပြောပြပေးပါမယ်
Venezuela နိုင်ငံမှာတနင်္ဂနွေနေ့ကပောက်ကွဲမှုတစ်ခုဖြစ်ပွားတာကြောင့်လူညွေးရေးတပ်ဖွဲ့ဝင်တို့ဒဏ်ရာရသွားပြီးတဲ့နောက်အခြေအနေကိုထိန်းသိမ်းနိုင်ဖို့လူညွေးရေးတပ်ဖွဲ့ဝင်တွေဟာမော်တော်ယာဉ်တန်းနဲ့ကင်းလယ်စောင့်ချက်နေပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးအတွက်အထူးလွတ်တော်ရွေးကောက်ပွဲဒီကနေ့မကျင်းပခင်လအတန်းကြာကလေးကဆန္ဒပြသူတွေနဲ့အစိုးရလူညွေးရေးတပ်ဖွဲ့ဝင်တွေကြားထိတ်တဲရင်ဆိုင်မှုတွေရှိလာတာပါ။သမရအနေနဲ့အာဏာကိုအကန့်အသတ်မရှိပိုထိန်းချုပ်ချင်တာကြောင့်အခုလိုရွေးကောက်ပွဲကျင်းပရလို့အတိုက်ခံတွေကဆွဆဲပြီးဒီရွေးကောက်ပွဲကိုဆန့်ကျင်နေကြပါတယ်။အစိုးရဆန့်ကျင်သူတူဖြစ်တဲ့မာရီယာမာတီနက်စ်က
မညာနေပါငယ်သူတချို့ကမဲသွားပေးကြတာပါအလွန်ဆုံး800ခိုင်နှုန်းလောက်ပဲမဲပေးဖြစ်မှာပါအတင်းအကျပ်ချင်းချောက်ပြီးမဲပေးခိုင်းခံရသူတွေကမဲသွားပေးကြပြီးတော့လူတွေအားလုံးထွက်မဲပေးကြတယ်ဆိုတာမျိုးကိုယုံကြည်စေချင်တာပါဒါဟာလုံးဝလိန်ညာမှုတစ်ခုပါတခြား90ရာခိုင်နှုန်းရှိတဲ့ဗင်နီဇွဲလားလူတို့ဟာအတိုက်ခံအင်အားစုတွေကညွန်ကြားထားတဲ့အတိုင်းလမ်းတွေပေါ်မှာဆန္ဒပြကြမှာဖြစ်ပြီးတော့အဝေးပြေးလမ်းမတွေကိုအတားအဆီးတွေချပြီးတော့ပိတ်ဆို့သွားမှာပါ
သမရနီကိုလတ်မာဒူရိုကတော့လနဲ့ချီကြခဲ့တဲ့ပြည်ပခါတွေကိုရွေးကောက်ပွဲနဲ့သာအဆုံးသတ်နိုင်မှာဖြစ်တယ်လို့ပြောပြီးတော့စမေးပေးခဲ့ပါတယ
်။ Primer voto por
la Niñe အတွက်လွတ်လွတ်ရင်းနဲ့အချုပ်ချာအာဏာတည်မြဲရေးအတွက်ပထမဆုံးမဲပါ။အနာဂတ်ဗင်နီဇွဲလားတည်ငြိမ်ရေးအတွက်ပထမဆုံးမဲပါ။ဒီကနေ့ဟာသမိုင်းဝင်နေ့လည်းဖြစ်ပါတယ်
။လနဲ့ချီကြခဲ့တဲ့အထွေထွေအကြက်တဲတွေကိုအဆုံးသတ်နိုင်လိမ့်မယ်လို့ယုံကြည်သူတွေလည်းရှိပါတယ်။မဲပေးသူတူဖြစ်တဲ့ Custodia Gamboa က
voy a votar porque
နိုင်ငံမှာငြိမ်းချမ်းရေးပြန်လည်ဖော်ဆောင်နိုင်မှုနဲ့စီးပွားရေးအကျက်တဲတွေပြည်လည်ဖို့ကျွန်မမဲပေးမှာပါ
သမရမာဒူရိုလက်ထက်မှာဗင်နီဇွဲလားနိုင်ငံဟာစီးပွားရေးပြိုလဲခဲ့ပြီးနောက်ဆန္ဒပြမှုတွေအတွင်းလူပေါင်း115ဦးထက်မနည်းတည်ဆုံးခဲ့ပြီးပါပြီနိုင်ငံတွင်းမတည်ငြိမ်မှုတွေကြောင့်ပနားမားနဲ့ကိုလံဘီယာနိုင်ငံတွေကိုထွက်ပြေးခေလွန်ကြသူတွေကတော့ရွေးကောက်ပွဲရလဒ်ကိုအတိအမှတ်မပြုဘူးလို့ပြောဆိုထားတယ်လို့လက်တင်အမေရိကနိုင်ငံတွေဖြစ်တဲ့အာဂျင်တီးနားဘရာဇီးလ်စတဲ့နိုင်ငံကြီးတွေကလည်းရွေးကောက်ပွဲပေါ်ပြစ်တင်ဝေဖန်ထားပါတယ်ကိုလံဘီယာသမရဝမ်မန်နျူယယ်ဆန်တိုစ်က
နော်စူရကွဲဒို
တနင်္ဂနွေနေ့မှာကျင်းပတဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့နိုင်ငံတကာရဲ့တောင်းဆိုမှုတွေနဲ့အတူကျွန်တော်လည်းဘယ်တော့မှသဘောမတူခဲ့ပါဘူ
းအခုကျင်းပတဲ့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်တဲ့ရွေးကောက်ပွဲဟာဗင်နီဇွဲလားနိုင်ငံရဲ့ဒီမိုကရေစီကိုဖျက်ဆီးပစ်လိမ့်မယ်ဆိုပြီးအမေရိကန်နဲ့ဥရောပသမဂ္ဂတို့ကလည်းပြောဆိုထားပါတယ်ခင်ဗျာ
ကွန်အောင်တင်ပြတော့ပါရှင်ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့ညနေခင်းရေဒီယိုအစီအစဉ်ပြည်ပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့9:00နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။ Asia Set 7 Juro ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။ခုတော့ကြာရှိနေတဲ့အချိန်တွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမှတင်ငင်ထိုက်ကပြောပြပေးပါအောင်။
ရုရှားနိုင်ငံတွင်ကအမေရိကန်တန်ဝင်နှံ955ယောက်ရှော့ချဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကအမေရိကန်ဆွေးရကိုပြောဆိုလိုက်ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲပေါ်ရုရှားတို့ဝင်ရောက်ဆွဲဖက်ခဲ့မှုနဲ့ပတ်သက်ပြီးအမေရိကန်ဘက်ကဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုဆောင်ရွက်တာဖြစ်ပါတယ်။ရုရှားအစိုးရအနေနဲ့အမေရိကန်ပေါ်နောက်ထပ်လက်တုံ့ပြန်ဆောင်ရွက်နိုင်ပေမဲ့အခုချိန်ထိတော့မလုပ်သေးဘူးလို့လည်းရုရှားသမ္မတကရုရှားရုပ်သံတစ်ခုမှပြောဆိုသွားပါတယ်ရှင်။မြောက်ကိုရီးယားနိုင်ငံရဲ့တိုက်ချင်းပြစ်ပေတင်းတပ်ဒုံးကျည်ဆန်းတမှုတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကဂျပန်တောင်ကိုရီးယားတို့နဲ့တန်တမာရေးအရာအရေးပေါ်တိုင်ပင်ဆွေးနွေးပါတယ်။ဂျပန်ဆန်တော်ချင်းတနင်္လာနေ့မနေ့ခင်းမှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အမေရိကန်သမ္မတထရန့်တို့တယ်လီဖုန်းနဲ့တနအိနီးပါးကြာဆွေးနွေးခဲ့ကြပါတယ်။မြောက်ကိုရီးယားရဲ့ဆောင်ရွက်ချက်ကအမေရိကန်ဂျပန်တောင်ကိုရီးယားနဲ့တခြားနိုင်ငံတွေအပေါ်စိုးရိမ်ပွဲကြီးထွားလာတဲ့တိုက်ရိုက်ချင်းချောက်မှုဖြစ်တဲ့ဆိုတာကိုနှစ်နိုင်ငံခေါင်းဆောင်တွေသဘောတူခဲ့ကြတယ်ဆိုပြီးအမေရိကန်ဆိုရအင်ဂျူရောကထုတ်ပြန်ထားပါတယ်။ဗင်နီဇွဲလားနိုင်ငံရဲ့ဖွဲ့စည်းပုံကိုပြန်လည်ပြင်ဆင်ရေးဆွဲမဲ့အတိုင်းပြုပြည်ပြုလွတ်တော်ဖွဲ့စည်းရေးအတွက်မနေ့တနင်္ဂနွေနေ့ကရွေးကောက်ပွဲဟာကြီးမားတဲ့အောင်မြင်မှုဖြစ်တယ်လို့ဗင်နီဇွဲလားသမ္မတနီကိုလတ်မာရီရိုကပြောကြားလိုက်ပါတယ်။ဗင်နီဇွဲလားပြည်သူတွေကတိုင်းပြုပြည်ပြုလွတ်တော်ကိုမဲပေးခဲ့ကြတာလို့သူကပြောဆိုသွားပါတယ်ရှင
်။တရင်အချင်းချုပ်ကိုမှတင်ထိုက်ကကြီးညာပေးခဲ့တော့ပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကွန်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Bill Baba ဖြစ်ပါတယ်။ View America အသံညာဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20အထိလိုင်းဒိုမီတာ24 kHz 11.33 ည၊လိုင်းဒိုမီတာ25 kHz 11.965 ၊လိုင်းဒိုမီတာ51 kHz 9.55တို့ကနေတိုက်ရိုက်ထုတ်လင့်ပေးသွားအောင်ပါ။သတ္တရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်။ VOA ကိုအားပေးနှောင့်ဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ဒီမှာအနောက်လောက်ပါ။
This program has come to you from the Voice of America, Washington.